Ukraine ကနေခွဲထွက်ကြောင်းကြေညာထားတဲ့ဒေသနှစ်ခုကိုရုရှားကလွတ်လပ်တဲ့နိုင်ငံတွေအဖြစ်အတိအမှတ်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစစ်တင်ဝေဖန်လိုက်ကြပြီးတန်တမာရေးနည်းနဲ့အပြေရှားဖို့ကိုလည်းတိုက်တွန်းနေကြပါတယ်။ယူကရိန်းပေါ်တိုက်ခိုက်တာဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဗရင်ညင်ကိုတိုက်ခိုက်ရာရောက်တာကြောင့်ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ငြင်းငြင်းဆန်းဆန်းရင်ဆိုင်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းစီကတနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ရုရှားရဲ့လုပ်ရဟာကုလသမဂ္ဂဗရင်ညင်ကိုစန့်ကျင်ရာရောက်ပြီးယူကရိန်းရဲ့အချုပ်အခြာအာဏာကိုထိပါရာရောက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကယူဆကြောင်းလဲကြော်ခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်တန်အမတ်ကြီးကတော့တက်ဆိုင်သူတွေအားလုံးသင်းသင်းဆောင်ရွက်ကြဖို့နဲ့ကျိုးချောင်းစီလျော်တဲ့အဖြေရှာကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဥရောပသမဂ္ဂနဲ့ဗြိတိန်ပြည်သစ်နိုင်ငံတွေကလည်းရုရှားရဲ့လုံရအပေါ်ပြစ်တင်ရှုံချလိုက်ကြပြီးပိတ်ဆို့တံခါးမှုတွေနဲ့တုံ့ပြန်မဲ့အကြောင်းပြောဆိုကြပါတယ်။ဂျာမနီ၊ဂျပန်၊ဂရိ၊တောင်ကိုရီးယားနိုင်ငံတွေကလည်းရုရှားရဲ့လုံရကိုကန့်ကွက်ခဲ့ကြပါတယ်။အီရန်ကတော့အမေရိကန်နဲ့ NATO မဟာမိတ်တွေကိုဝင်ရောက်ဆွတ်ဖက်တယ်လို့ပြစ်တင်လိုက်ပေမဲ့ထင်းထင်းသိမ်းသိမ်းလှုပ်ရှားဖို့ပြောဆိုပါတယ်။ Syria ကတော့ Russia ကိုထောက်ခံကြောင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုပါတယ်။